တော်တာရှင်မိဘပြည်သူများရှင်ပြီးခဲ့တဲ့နှစ်ပတ်ကနိုင်ငံတော်တက်စီတို့အစီအစဉ်များမှာကျမတို့ရဲ့လူအဖွဲ့အစည်းရင်ဆိုင်နေရတဲ့ပြဿနာများနှင့်တကွ2010နောက်ပိုင်းပြောင်းလဲလာတဲ့နိုင်ငံတော်စနစ်ကိုအုပ်ချုပ်ရေးကဏ္ဍနဲ့ဥပဒေပြုရေးကဏ္ဍတို့ကိုအခြေပြုပြီးအနှစ်ချုပ်သုံးသပ်တင်ပြသွားခဲ့ပြီးဖြစ်ပါတယ်။ဒီဘက်ကစပြီးပြည်သူတွေလက်တွေ့ရင်ဆိုင်နေရတဲ့လူမှုဒုက္ခအဝဝကိုဒေသန္တရအစိုးရငယ်များနဲ့ဖြည့်ရှင်းဖို့ရည်ရွယ်ပြီးဒေသန္တရအစိုးရများရဲ့တမိုင်းချောင်းကိုမိတ်ဆက်တင်ပြသွားပါမယ်။အင်္ဂလိပ်ဘာသာစကားနဲ့ Local Government လို့ခေါ်တဲ့ဒေသန္တရအစိုးရငယ်များဟာတိုင်းပြည်တည်ဆောက်ရေးမှာအဓိကကျတဲ့အခန်းကဏ္ဍကရပ်တည်လျက်ရှိပါတယ်။ကဘာကြီးဟာရွာဖြစ်လာနေတဲ့ဆိုတဲ့ဒီနေ့ခေတ်မှာမြမပြည်သူလူထုမျှော်လင့်တောင်းတနေတဲ့စစ်မှန်တဲ့ပြောင်းလဲမှုကိုနေပြည်တော်အခြေပြုပြီးစီမံခန့်ခွဲမယ်ဆိုရင်ဖြင့်အခြေခံပြည်သူလူထုအနေနဲ့အပြောင်းလဲကိုအမှန်တကယ်ခံစားရဖို့အလံဝေးနေပါလိမ့်မယ်ရှင်။ဒေသန္တရအစိုးရများဆိုတာဟာပြည်သူရေရာကိစ္စရပ်များကိုနိုင်စင်စီမံခန့်ခွဲဖြည့်ရှင်းနေရတဲ့ပြည်သူနဲ့အနီးဆုံးအာဏာပိုင်များဖြစ်ပါတယ်။ပြည်သူနဲ့အာဏာပိုင်တရက်ရဲ့ကြားမှာအခြားသောအုပ်ချုပ်ရေးဆိုင်ရာစက်ကောင်များမရှိဘဲနှစ်ဦးနှစ်ဖက်ဓာတ်ရိုက်ထိတွေ့ပတ်သက်ဆက်ဆံနေရပြီဆိုရင်အဲ့ဒီအာဏာပိုင်ဟာဒေသန္တရအစိုးရဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ရင်တော့ဒီ administration of Burma ကိုရေးသားခဲ့တဲ့ဒေါ်မြစိန်ရဲ့အဆိုအရဆိုရင်ဒေသန္တရအဆိုအရများရဲ့အခြေခံ unit ဟာမြို့လို့ခေါ်တဲ့မြို့နယ်များဖြစ်ကြောင်းသိရပါဗျ။မြမသမိုင်းမှာကိုလိုနီခေတ်မတိုင်ခင်ကတည်းကမြို့ဝင်လို့ခေါ်တဲ့အဆိုအရဝန်ထမ်းတဦးကိုဗဟိုအဆိုအရကခန့်ထားပြီးဒေသန္တရအဆင့်အုပ်ချုပ်ရေးကိုတာဝန်ယူစေခဲ့တာဖြစ်ပါတယ်။မြို့ဝင်တွေရဲ့ကံကြမ္မာဟာတပ်ဦးဆန်ပိုင်းဘရင်တွေရဲ့လက်ထက်မှာရှိပြီးကြိုတင်အကြောင်းကြားခြင်းမရှိဘဲအချိန်မရွေးအစားထိုးခြင်းရွှေ့ပြောင်းခြင်းတို့ကိုခံရနိုင်ပါတယ်မြို့ဝင်တွေရဲ့အဓိကတာဝန်တွေကတော့မြို့နယ်ဝန်ကျင်လုံခြုံရေးအလေးချိန်တင်းတောင်းမှန်ကန်ရေးအခွန်အောက်မှန်ကန်စွာရရှိရေးမြို့ဝင်ဂိတ်များမှာဂိတ်မှူးကတာဝန်ယူပြီးလူစိမ်းဝင်ထွက်မှတ်ပုံတင်ရေးခွင့်ပြုချက်မရဘဲမြို့တွင်းကိုတစိမ်းဧည့်သည်မုံရင်ရောက်ရေးရာဇဝတ်မှုများဖမ်းဆီးရေးနှင့်အထက်ကစီရင်ချက်အတိုင်းဆောင်ရွက်ရေးတို့ဖြစ်ပါတယ်မြို့ဝင်အနေနဲ့မြို့ရုံးမှာထိုင်းပြီးသူ့ရဲ့များပြားလာတဲ့လုပ်ငန်းတာဝန်တွေကိုစင့်ကဲတာဝန်ယူဆောင်ရွက်စေပါတယ်။ဥပမာရေဝင်ကစစ်ဖက်ရေးရင်များနဲ့အခြားရေးရင်များကိစ္စအခွန်ဝင်ကမြေကွန်ကိစ္စအကောက်ဝင်ကရေချောင်းအကောက်ခုံကိစ္စစစ်ကဲကအခုခေတ်ရဲတပ်ဖွဲ့ကိစ္စတို့ကိုဆောင်ရွက်ကြပါတယ်။ဒါ့အပြင်အဲ့ဒီခေတ်ကအစိုးရဝန်ထမ်းတွေအကျင့်ပြတ်မှုရှိမရှိလျှို့ဝှက်စုံစမ်းပြီးဘရင်ထံပြန်လည်တင်ပြရတဲ့နတ်နန်းဆိုတာမျိုးလည်းရှိခဲ့ပါတယ်။ဒါကြောင့်အဲ့ဒီခေတ်ကမြို့ဝင်ရဲ့လုပ်ငန်းတာဝန်များကိုယနေ့ခေတ်မှာတော့လူဝင်မှုကြီးကြပ်ရေးဌာနမြို့နယ်ရက်တပ်ဖွဲ့မြို့နယ်အခွန်ဦးစီးဌာနမြို့နယ်စီမံသားရေးအဖွဲ့မြို့နယ်တရားသူကြီးမြို့နယ်သတင်းတပ်ဖွဲ့များဆိုပြီးဌာနများစွာကခွဲခြားပြီးတာဝန်ယူထားကြတာဖြစ်ပါတယ်။အဲ့ဒီခေတ်ကမြို့ဝင်ထက်ပိုမိုဩစာရှိတဲ့အုပ်ချုပ်ရေးမှူးကတော့မြို့တကြီးဖြစ်ပါတယ်။သူကဒေသရဲ့အကြီးမှုဖြစ်ပြီးမြို့ရိုးစင်ဆက်အကြီးအကဲအဖြစ်ဆောင်ရွက်နေသူဖြစ်ပါတယ်။မြို့တကြီးအနေနဲ့မြို့ဝင်ကိုလိုအပ်တာတွေကူညီပံ့ပိုးပေးပြီးအစိုးရရဲ့အကျိုးစီးပွားကိုစောင့်ရှောက်ခြင်းအခွန်ကောက်ခံပေးပို့ခြင်းတရမမှုများစီရင်ပေးခြင်းတို့ကိုဆောင်ရွက်ပေးပါတယ်။အုပ်ချုပ်ရေးမှူးများအနေနဲ့ရာထူးအငယ်ဆုံးကတော့ရွာတကြီးပဲဖြစ်ပါတယ်။ကိုလိုနီခေတ်ရောက်လာတဲ့အချိန်မှာ Upper Burma Village Regulation Act နဲ့ Lower Burma Village Act ဆိုတဲ့ဗမာပြည်ကျေးလက်အဥပဒေနဲ့အောက်ဗမာပြည်ကျေးလက်အဥပဒေတို့ကိုအသီးသီးပြဋ္ဌာန်းပြီးကျေးလက်အုပ်ချုပ်ရေးကိုတာဝန်ယူခဲ့ပါတယ်။နောက်ပိုင်းမှာဒီဥပဒေနှစ်ခုကိုပေါင်းပြီး1909ကျေးလက်အဥပဒေကိုပြဋ္ဌာန်းပြီးအုပ်ချုပ်ခဲ့ပါတယ်။ဒီအဥပဒေမှာရှိရာအုပ်ချုပ်ရေးမှူးတာဝန်ကိုယူရတဲ့တကြီးရဲ့တာဝန်ဝတ္တရားများကိုအတိအလင်းဖော်ပြထားပြီးအစိုးရကိုကူညီထောက်ပံ့ပြီးမငြိမ်သက်မှုတွေကိုထိန်းသိမ်းရန်ရည်ရွယ်ခဲ့တယ်လို့ဆိုနိုင်ပါတယ်။ဒါကြောင့်ကိုလိုနီခေတ်မတိုင်ခင်နဲ့ကိုလိုနီခေတ်မှာဒေသန္တရအစိုးရအာဏာပိုင်များဟာရွာတကြီးအခွန်ဝင်အကောက်ဝင်နဲ့စစ်ကဲတို့လို့ဆိုနိုင်ပါတယ်။အခုထိတင်ပြတာတွေကတော့မြမပြင်းများလက်ထက်နဲ့ကိုလိုနီခေတ်ဒေသန္တရအုပ်ချုပ်ရေးစနစ်ရဲ့အငွေ့အသက်များဖြစ်ပါတယ်။တေချာတာကတော့အဲ့ဒီခေတ်ကဒေသန္တရအစိုးရငယ်များဟာပြည်သူကိုကိုစားပြုခြင်းပြည်သူကိုဝန်ဆောင်မှုပေးခြင်းအုပ်ချုပ်ရေးမှာပြည်သူများပါဝင်ခွင့်ရခြင်းဆိုတဲ့အင်္ဂါရများမပါရှိပဲပရိသတ်စနစ်ကိုအားကောင်းဖို့နဲ့ကိုလိုနီခေတ်ရဲ့အုပ်ချုပ်ရေးစနစ်မတည်ငြိမ်မှုများကိုထိန်းသိမ်းရန်အတွက်သာရည်ရွယ်ခဲ့ကြောင်းတွေ့ရှိရပါတယ် ကြကြပြင်းပြင်းလေးလာခြင်းသူများကတော့ဒေါ်မြစိန်ရဲ့ The Administration of Burma နဲ့ JS Fornival ရဲ့ The Governance of Modern Burma တို့ကိုလေ့လာနိုင်ပါတယ်ရှင်။အခုတင်ပြခဲ့တာတွေကတော့မြမအုပ်ချုပ်ရေးသမိုင်းမှာနာမည်ကောင်းမရခဲ့တဲ့စွန့်ရည်မပြည့်ဝတဲ့ဒေသန္တရအစိုးရငယ်များရဲ့မူလစစ်မြစ်သမိုင်းကြောင်းဖြစ်ပါတယ်။နောက်တစ်ပတ်မှာတော့အဲ့ဒီဒေသန္တရဆိုင်ရာအစိုးရငယ်လေးတွေလွတ်လပ်ရေးရပြီးနောက်ပိုင်းဘလို့ရှင်သန်ပြောင်းလဲလာကြတယ်ဆိုတာကိုဆက်လက်တင်ပြဆွေးနွေးသွားပါမယ်ရှင်။သောတာရှင်များရှင်လန်းချမ်းမြေ့ကြပါစေ။မတူကွဲပြားမှုများကိုတမိုးထားလေးစားရင်ကျမညညို့သိမ်းပါရှင်။